လူငယ်တွေအနေနဲ့ထောင်ကြတာကိုဂုဏ်ယူမနေတော့ပဲကို့အဆိုးအားဖြစ်လာတဲ့အချိန်မှာဖွံ့ဖြိုးတိုးတက်ဖို့ဘယ်လိုတည်ဆောက်မလဲဆိုတာကိုလှုပ်ဆေးခြင်းတယ်လို့ရန်ကုန်တိုင်းဒေသကြီးမြို့တော်ဝန်ဦးမမောင်စိုးကထည့်သွင်းပြောကြားခဲ့ပါတယ်
။ထောင်ကြတာကိုဂုဏ်ယူမနေတော့ဘာလို့သူတို့နည်းနည်းနစ်နာခဲ့တာသိပြီ။ကို့အဆိုးအားဖြစ်လာပြီသူတို့လက်ထက်ဖြစ်လာပြီဆိုရင်သူတို့နားလည်အောင်ပြောပြီးတော့ပါဘယ်လိုတည်ဆောက်တနည်းအားဖြင့်ဆိုရင်တော့အမောင်ခစ်ထဲမှာတော့လူငယ်တွေနေခဲ့တာက destructive manner နဲ့နေတယ်။ခြားလိုက်မယ့်စော်လိုက်လေဟာဒိုရေးနဲ့ခြားအခုဒိုမရေးစရာမလိုတော့ဘူးလက်ထက်မှာဒိုရေးတွေရောက်လာအဲ့တော့သူတို့လမ်းကြောင်းပအောင်ခြားပြရအများကြီးကျွန်တော်ပြောသလိုကလေးတွေတိုက်ကြလို့ကျွန်တော်ပြောတယ်စိတ်တော်အဆိုးလဲတိုက်ကြဆိုတာဖွက်ပါဖွက်စရာမရှိရင်မှန်ကြည့်ဖွက်ဆိုတော့ဖွက်ပါလို့ဆိုအဲ့တိုက်ကြကနေပြီးတော့ကျွန်တော်ဘာရောမလဲတကယ်ကိုဒေါင်းပြောင်းလို့
ဒါပြင်ဆွေးနွေးတဲ့အခါမှာလဲလူငယ်နဲ့အရေးသွေးလူငယ်နဲ့စာပေလူငယ်နဲ့အခွင့်အလမ်းစတဲ့အဓိကအချက်တွေကိုထည့်သွင်းဆွေးနွေးကြဖို့လူငယ်တွေရဲ့ပါဝင်မှုကိုလည်းကြိုးတူကြောင်းဦးမမောင်စိုးကပြောပါတယ်ဆွေးနွေးပွဲမှာပါဝင်တဲ့ကြောင်တရားမျိုးနဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်မတ်ကြည်ပြားကလူငယ်တွေနဲ့ပတ်သက်တဲ့ forum တွေအလုပ်ယုံဆွေးနွေးပွဲတွေကိုကျင်းပရုံနဲ့မပြီးပဲဆွေးနွေးချက်ကရရှိလာတဲ့အချက်လက်တွေကိုအစိုးရနဲ့လူငယ်တွေသိရှိအောင်ဆက်လက်ဆောင်ရွက်ဖို့လိုအပ်ကြောင်းပြောပါတယ်
။မတို့ဟုတ်ပါတယ်အမှန်ပဲ CSO တွေ NGO တွေအများကြီးပဲရှိတယ်လှုပ်ကြတယ်ဆိုတော့လှုပ်တဲ့အခါမျိုးတွေမှာဟိုတကယ်တမ်းဟိုပွဲတစ်ခုဖြစ်သွားတယ်ဆိုတာလောက်ပဲဖြစ်ပြီးတော့ result ပါလဲဆိုတာကဟိုဘာမှမရေရာပဲနဲ့ပဲပြီးသွားတာမျိုး funding နေကုန်သွားတယ်အခုဆိုလို့ရှင်နိုင်ငံတကာထောက်ပံ့နေလဲရတဲ့ခါကျတော့ပွဲတွေကလှုပ်ကြတယ်အဲ့ဒီလှုပ်တဲ့အပေါ်မှာဘလောက်ထိအကျိုးရှိတယ်လဲဆိုတော့အဲတကယ်ကို reserve base ပေါ့နော်အဲ့ဒီကိုမသွားနိုင်ကြဘူးဖြစ်နေတယ်လူငယ်တွေပို့ပြီးပူးပေါင်းနိုင်မှုလမ်းဖွင့်ရမှာအစိုးရကဖွင့်ရမယ်အမားတို့လွှတ်တော် site ကတွန်းအားပေးလို့ရတယ်အဲ့တော့အဲ့လိုအထိဒီ report ထွက်တဲ့အထိအမားတော့လှုပ်စေခြင်းနဲ့
လူငယ်တွေအနေနဲ့မျိုးပြဖွံ့ဖြိုးရေးလုပ်ငန်းဆောင်ရွက်ချက်တွေကိုပုံမသိရှိအောင်ပါဝင်လုပ်ကင်ခွင့်ရရှိအောင်ဒီနေ့အခမ်းအနားကိုကျင်းပတာဖြစ်တယ်လို့ရန်ကုန်လူငယ်ကွန်ရက်ဥက္ကဋ္ဌမတ်တင်စာရှုံးလည်ကြီးကပြောပါတယ်
။မြို့ပြစနစ်မှာအဓိကအုပ်ချုပ်ရေးစနစ်တွေကဘလို့တွေရှိလဲ။ကိုယ်နိုင်ငံမှာရောဘလို့အခြေအနေရှိလဲ။အခြားကိုရီးနဲ့နီးစပ်တဲ့အခြားနိုင်ငံတွေကလည်းဒီမြို့ပြစနစ်မှာဘလို့အခြေအနေရှိလဲပေါ့။ဒါတွေကိုအဓိကအခြေခံအချက်လက်အနေနဲ့အဲသတင်းအချက်လက်ပေးသွားမယ်။ပြီးတာနဲ့ကျွန်တော်တို့လူငယ်အခန်းကဏ္ဍပေါ့နော်။လူငယ်တွေရဲ့လက်ရှိအခြေအနေအရသူတို့ရဲ့ပအဝင်တဲ့သူတို့ရဲ့အခန်းကဏ္ဍ role ပေါ့နော်။ဒါကိုကျွန်တော်တို့လူငယ်တွေအနေနဲ့အချင်းချင်းဆွေးနွေးကြမယ်။ပြီးရင်လက်ရှိအခြေအနေအရကိုဘလို့နီးနဲ့ပအဝင်လို့ရမလဲဆိုလက်တွေ့ကြတဲ့အဖြေပေါ့နော်။အဲ့ဒါမျိုးတွေလည်းကျွန်တော်တို့ဆွေးနွေးမယ်
။မျိုးပြစနစ်ဆိုင်ရာလူငယ်ပါဝင်မှုအခမ်းကဏ္ဍဆွေးနွေးပွဲကိုနှစ်ရက်ကြာပြုလုပ်မှာဖြစ်ပြီးဘိသူကပညာရှင်လူငယ်တွေအင်ဂျင်နီယာလူငယ်တွေအပြင်ပညာရပ်အသီးသီးကလူငယ်30ဦးပါဝင်ဆွေးနွေးနေတာဖြစ်ပါတယ်။မေလကုန်မှာလည်းအဲ့ဒီလူငယ်တွေနဲ့ရန်ကုန်မြို့တော်ဝန်တို့ထပ်မံတွေ့ဆုံသွားမှာဖြစ်ပြီးမျိုးပြဖွံ့ဖြိုးရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်သွားမယ်လို့သိရပါတယ်ခင်ဗျာ။